မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆန့်ကျင်ချိုးလာအောင်တိုးလာတာကြောင့်ကျင်းပဖို့လာပိုင်းလောက်ပဲလိုတော့တဲ့ရွေးကောက်ပွဲအပေါ်ရိုက်ခတ်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်လာနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရခိုင်ပြည်နယ်မှာအများစုအပါအဝင်ကိုဗစ်ရောဂါကူးစက်သူအတိပြုလူနာ24နာရီအတွင်း100လောက်အထိတိုးလာတာကြောင့်ကူးစက်မှုတွေကိုထိန်းချုပ်သွားဖို့သွာလာလှုပ်ရှားမှုတွေကိုလည်းကန့်သတ်လာကြပါတယ်။ကယောဂါကာဝယ်ထိန်းချုပ်ရေးအတွက်ကန့်သတ်မှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာထိခိုက်လာမှာဆိုရင်ကြောင့်ရွေးကောက်ပွဲစောင့်ကြည့်လှုပ်ရှားမှုအဖွဲ့ဖြစ်တဲ့အောက်ချင်းအဖွဲ့အမှုဆောင်ဒါရိုက်တာဦးချန်လျံကပြောပါတယ်
။အများကြီးတရားမှုကရှိလာမယ်လို့ကျွန်တော်တို့ယူဆတယ်။မေဆက်ဒီတာမှာရှိတဲ့ကျွန်တော်ရဲ့အော်ဒါပါလီစကားကျွန်တော်တင်တဲ့ပြုများတော့ပြောတယ်။ဒီဥပမာဒီခန်တီနေကကျွန်တော်တို့ဘယ်လိုဆက်ခေါ်တာလဲဒီကိုအလုပ်များတော့နေနေစိတ်တဲ့အားလည်းသိပ်ပါတယ်။ထိုမျိုးကောင်းတဲ့ဒီကွန်မရှင်ဘက်ကလည်းSocial Distance ဆိုတဲ့ဒီဈာမရေးဆိုင်သမ္မတနဲ့အရင်လုပ်ဖို့ကြိုးစားပါလေ။တော်တော်များများခန့်တာရဲ့ဆက်ချက်တွေအများကြီးသုံးနေတယ်လို့ကျွန်တော်တို့အဲ့လိုမျိုးပြောတတ်တယ်။
အစောပိုင်းမှာတုန်းကမြန်မာနိုင်ငံမှာရောဂါကူးစက်မှုရေရောကျလာတာကြောင့်မြန်မာတောင်ရှိသူတွေကလူ30အထိစုဝေးခွင့်အပါအဝင်ကာယောဂါကာလကန့်သတ်ချက်တွေကိုပါရှော့ပေါက်ပေးခဲ့တာပါဒါပေမဲ့လည်းရွေးကောက်ပွဲအတွက်စီယုံရေးစင်ဝင်ရဖို့ရပ်ပိုင်းအလိုမှာပဲတကြောပြန်ကူးစက်မှုတွေကြောင့်အခက်ကြုံရမှာစိုးရင်တယ်လို့လာမယ့်ရွေးကောက်ပွဲမှာပြန်လည်ရှင်ပြိုင်ဖို့ပြင်ဆင်နေတဲ့ကချင်းတိုင်းရင်းသူဒေါ်တွဲဘူးကပြောပါတယ
်ဆက်ဆက်ကာလဖြစ်တဲ့ဒီနေ့ကုန်ပေါ့နော်ဒီလိုအခြေအနေနဲ့ဆိုကျွန်တော်တို့ကလူမှလူများများနဲ့ဘာလို့စီယုံဖို့မလဲဘူးအဲ့တော့အိမ်ကစင်းတို့သူတို့လိုက်ကြောဖို့ဆိုရင်လူများရဲ့မြို့ကြီးမှာဘယ်လိုမှမလွယ်ဘူးပေါ့နော်ခါကျတော့သူရမဖွဲ့နိုင်တဲ့ပါတီတော်တော်ဖြစ်ခြင်းရှိပါတယ
်ရခိုင်ပြည်နယ်ကကူးစက်မှုတွေအများစုတွေ့နေရတဲ့စစ်တွေမှာတော့ညမထွက်ရအမိန်ထုတ်ပြန်ထားသလိုသွားလာလှုပ်ရှားမှုတွေကိုလည်းကန့်သတ်ထားပါတယ်ဒီလိုအခြေအနေမျိုးတွေကြောင့်လာမယ့်ရွေးကောက်ပွဲအပေါ်ရိုက်ခတ်လာနိုင်တယ်လို့လည်းရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးသူရင်ထွတ်က VOA ကိုပြောပါတယ
်ဆယ်မရှိမောင်းတိုင်းတော့ဘာဆိုချစ်ဒီစတန်ဆင်းနဲ့တင်ကိုသူရတော်တော်ကြောက်နော်တို့နေတဲ့တော့ထွက်ထွက်လာမှာပါအခုတော့ဆိုတော့တိုင်းနံပါတ်တကျော်ဒေတာနဲ့အချင်းချင်းမောင်းကျွန်တော်တို့ဘက်ကတော့ဒီဘွားတာတော့ပြင်လာတယ်ပြင်လာတော့လုပ်တာပါလေ
ကိုဗစ်ရောဂါစိုးရိမ်မှုတွေတိုးလာနေချိန်မှာရွေးကောက်ပွဲလုပ်ငန်းစဉ်တွေအပြောင်းအလဲရှိမရှိသိနိုင်ဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုံးဖြေချခြင်းမရှိပါဘူးနိုဝင်ဘာ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီ90ကျော်နဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေပါဝင်ရှင်ပြိုင်ဖို့ပြင်ဆင်ထားပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာပါ